ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုမှုတွေကိုစော့ပေါက်ပေးလိုက်ပါပြီ။ဆေးချောက်ကိုဆေးဝါးအဖြစ်နဲ့တရားဝင်စိုက်ကျိုးသုံးဆွဲခွင့်ပေးလိုက်တာပါ။ဆေးချောက်ကိုမှန်မှန်ကန်ကန်အသုံးပြုနိုင်မှုရည်ရွယ်တယ်လို့ထိုင်းစစ်မှိုင်ဝန်ကြီးအနုထင်ချောက်ဝီရခုကပြောပါတယ်
။ဆေးချောက်ကရောင်းထောက်ကြတယ်။ဆောက်တော့ထောက်ကြတယ်แล้วကန်ထားมันก็จะเป็นทองคำ
။ဒီဆေးချောက်ကိုဘယ်လိုအသုံးချနိုင်တာကိုကျွန်တော်တို့သိထားသင့်ပါလေ။အခုလိုမှန်မှန်ကန်ကန်သိထားမယ်ဆိုရင်ဆေးကြောက်ကရွှေလိုတန်ဖိုးရှိတာမျိုးသုံးဖို့အားပေးတင်ပါလေလို့ပြောသွားတာပါ။ထိုင်းနိုင်ငံတွင်ဆေးကြောက်ကိုစေကူတာမှုတဲ့တရားဝင်စိုက်ကျိုးသုံးဆွဲခွင့်ပေးလိုက်မယ်ပေးလိုက်ပြီးမယ်အပြော်မသုံးဖို့ကိုတော့ဆက်ကန့်သတ်ထားပါလေ။မတရားငါစာအခုလိုတရားဝင်ခွင့်ပြုလိုက်တာကြောင့်ထိုင်းစီးပွားရေးအတွက်အထောက်အကူပြုတင်မယ်လို့ဝန်ကြီးကမျှော်လင့်ထားချိန်မှာဟိုးရှိရှိတုန်းကထိုင်းမှာဆေးကြောက်ဆေးတင်လေးရိုးရာသုံးဆွဲခဲ့တာအမှတ်ရခဲ့သူတွေအတွက်တော့အိမ်မက်တွေတကယ်ဖြစ်လာပြီလို့ဆေးကြောက်ပြောင်းလဲရှိခဲ့တဲ့အသက်အရွယ်ရလာသူတွေကဆိုပါတယ်အကန့်အသတ်နဲ့စိုက်ပျိုးခွင့်ပြုလိုက်တာကြောင့်လဲဆေးကြောက်ချိုက်နိုင်ငံသားတွေအချင်းထိုင်းတချို့တပ်ပါစီးပွားဖြင့်စိုက်ပျိုးရောက်ရှလူတွေရှိလာပါတယ်ဒါပေမဲ့အခုခွင့်ပြုချက်ကဆေးဝါးအဖြစ်သုံးဖို့သာဖြစ်ပြီးလူများသွားလာရနေရာတွေမှာတော့အပြောတောက်တုံးခွင့်မရှိဘူးလို့ထိုင်းဆွေရကသတိပေးထားပါတယ်ဒါကိုကျွလင်တော့ထောက်ထံ3လနဲ့တန်ငွေပတ် 15,000 ချမှတ်နိုင်တယ်လို့ဆိုပါတယ်ခင်ဗျ